Johns Hopkins တက္ကသိုလ် Coronavirus သုတေသနစင်တာကဒီကနေ့မနေ့ထုတ်ပြန်တဲ့စီးရင်တွေအရကမ္ဘာတဝန်း COVID-19 ကူးစက်သူ33သန်းကျော်ရှိပြီးသေဆုံးသူဦးရေကတသန်းနီးပါးရှိနေပြီဖြစ်ပါတယ်။ကူးစက်မှုနှုန်းအများဆုံးဖြစ်တဲ့ American နိုင်ငံတွင်ပြည်နယ်20ခုမှာပြီးခဲ့တဲ့အပတ်ကစလို့ကူးစက်မှုနှုန်းအနည်းဆုံး100ခန့်နှုန်းလောက်တက်လာတယ်လို့လည်းဒီစီးရင်တွေကဖော်ပြပါတယ်။အိန္ဒိယနိုင်ငံမှာဒီကနေ့တည်းအထက် Coronavirus ကူးစက်သူ 8,200 ကျော်နဲ့ကူးစက်သူစုစုပေါင်း 6,000 ကျော်ရှိနေပြီး COVID-19 ကြောင့်သေဆုံးသူက 9,500 ကျော်ရှိပြီးဖြစ်ပါတယ်။ကူးစက်မှုနှုန်း 9,000 ကျော်ရှိတဲ့ American ပြီးရင်အိန္ဒိယကကမ္ဘာမှာ COVID-19 ကူးစက်မှုနှုန်းဒုတိယအများဆုံးဖြစ်ပါတယ်။ဥရောပမှာလည်း COVID-19 တကြောပြန်ကူးစက်မှုတွေကြောင့်တချို့နိုင်ငံတွေမှာအသွားအလာကန့်သတ်တာတွေကိုပြန်ပြီးတော့ချမှတ်ထားပါတယ်။ဗြိတိန်မှာ COVID-19 ဒုတိယလှိုင်းရိုက်ခတ်နိုင်တဲ့အတွေ့ရောဂါထိန်းချုပ်ရေးလျင်မြန်တည်ကြတဲ့ဆုံးဖြတ်ချက်တွေချမှတ်သွားဖို့လိုတယ်လို့ဝန်ကြီးချုပ် Boris Johnson ကသတိပေးထားပါတယ်။ပြင်သစ်နိုင်ငံမှာလည်းစောင်းဦးပေါင်းနဲ့ဆောင်းရာသီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့မြင့်တက်နေဦးမယ်လို့အမျိုးသားကျန်းမာရေးကောင်စီအကြီးအကဲ Patrick Bouvier ကပြောပါတယ်ရှင်။